တိုင်းသားလွတ်တော်ကိုယ်စားလှယ်တွေစုပေါင်းပြီးတော့ဒီအစိုးရကကျင်းပမဲ့27ရာစုပင်လုံးနီလာခံနဲ့ပတ်သက်ပြီးတော့မနေ့ကနေပြီးတော့မှဆွေးနွေးကြတယ်ဆိုတော့27ရာစုပင်လုံးနီလာခံနဲ့ပတ်သက်ပြီးတော့ဘလို့အချက်တွေပေါ်မှာများအဓိကဆွေးနွေးကြပါလဲရှင်
ဒီကကတော့ကျွန်တော်တို့ကဒီ27ရာစုပင်လုံးကိုကျွန်တော်တို့ကဟိုကျူဆူပါတယ်เนาะကျွန်တော်တို့ကပြည်တွင်းစိတ်ချုပ်ငိမ့်ဖို့เนาะကျွန်တော်ဖက်ဒရယ်နိုင်ငံတည်တည်ဆောက်ဖို့အတွက်အပြည့်ကောင်းနေရမလို့ပြောလင်းပါတယ်เนาะကျွန်တော်တို့ဒီပြည်ထောင်စုလွတ်တော်ပေါ့လေအမျိုးသားလွတ်တော်ပြည်သူလွတ်တော်တွေရဲ့လွတ်တော်ကိုယ်စားလှယ်အနေထားတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘလို့အခန့်ကဏ္ဍပါမလဲဒီလွတ်တော်ထဲမှာရောက်နေကျွန်တော်အနိုင်ရရှိထားတဲ့နိုင်ငံရေးပါတီရဲ့အခန့်ကဏ္ဍဘယ်ဟာလဲဆိုတာအခုထိကျွန်တော်တို့ဘာမှမသိဘူးတော့ wood to water ပဲဒီ august လနောက်ဆုံးအထက်မှာလုံမယ်လို့ကြတော့အမတန်အချိန်နှိကက်လာပြီနှိကက်လာပြီဆိုတော့ဒီဖြစ်စဉ်တဲ့မှာကျွန်တော်ဘယ်လိုပါဝင်ရမလဲကျွန်တော်တို့ဘေးဖယ်ထားခဲ့မှာလားเนาะသို့တော်မှာရှိတဲ့တိုင်းရင်းသားပါတီဒီအနေနဲ့အဲ့ဒီပုံမှာစိုးရိမ်စိတ်တွေရှိပါတယ်နောက်တစ်ခုကဒီကျွန်တော်လွတ်တော်ဆိုတာလဲဟို NLD ကကြီးဆိုတဲ့လွတ်တော်ဆိုတော့လေကျွန်တော်တို့ NLD ကနေပြီးတော့ကောင်းခောက်ပြီးလှုပ်တော့မှာတို့เนาะပါတီရဲ့ခန့်ကန်တာမိန်တော့မှာတို့ဒီပေးပါတီကိုတိုင်းရင်းသားပါတီကိုစားပြုတဲ့လွတ်တော်အမတ်တီအခန့်ကဏ္ဍမိမ့်မိန်သွားမှာတို့ဆိုတော့ရှိရင်အဲ့လိုမျိုးတွေကမကောင်းဘူးလေတော့နောက်တစ်ခုကဒီဟာနဲ့ပတ်သက်ပြီးတော့လွတ်တော်ထဲမှာပွင့်လင်းမြင်တောင်ဘာမှမရှိဘူးနော်ဘာတွေလှုပ်ရှားနေတယ်လဲဆိုတာလည်းမသိဘူးဒီပွင့်ပွင့်လင်းပြရင်လွတ်တော်ကစိတ်တောင်မှဝင်စားရလားဆိုတော့ကျွန်တော်တို့တန်တရားဖြစ်တယ်အဲ့ဒီတွေအဲ့ဒါတွေကိုကျွန်တော်တို့လွတ်တော်ကိုယ်စားလှယ်အသီးသီးပေါ့လေပါတီအသီးသီးကနိုင်ရတာတဲ့ပါတီအသီးသီးကိုကိုစားပြုပြီးချွေးနေအဖြစ်ရှာကြည့်ရတာပါ
ဟုတ်ကဲ့ခုအစိုးရကကျင်းပမယ်ဆိုတဲ့27ရာစုပင်လုံးနီလာခံမှာဟလာတိုင်းရင်းသားဒီနိုင်ငံရေးပါတီတွေပါဝင်လာရေးတိုင်းသားလွတ်တော်တွေကိုယ်စားလှယ်တွေပါဝင်လာရေးအတွက်ဒီစိုးရိမ်ပူပန်မှုရှိရဲဆိုတာကအဓိကဖြစ်မလားရှင့
်အဲကျွန်တော်တို့အဲ့လိုမျှော်လင့်နေတယ်ပေါ့ဗျာတိုင်းရင်းသားတွေအတမပါဘူးဆိုရင်ဘာအဓိပ္ပာယ်ရှိအောင်ပါလဲကျွန်တော်တို့ framework ထဲမှာ composition ပေါ့လေဒီစုဖွဲ့မှုအနေထားနဲ့ပတ်သက်ပြီးတော့အခုထိကျွန်တော်ဘာမှရေးရမသိဘူးအရင်တော့ကျွန်တော်တို့အရင်တော့ဟိုညဉ့်ညဉ့်ကြီးလာခံကျွန်တော်လက်တက်ခဲ့ပါတယ်နော်အဲ့ဒီတော့ကတော့လွတ်တော်နဲ့အစိုးရထက်က150ဆိုတော့အခုကြတော့ဘလို့စုဖွဲ့မှုနဲ့တော့မှလဲ framework ကိုပြင်နေပြင်တော့မယ်ပြင်တော့မယ်လို့ပြောတယ်ဘလို့ပြင်ကြမလဲပြင်ကျွန်တော်တို့လွတ်တော်ထဲမှာကဘယ်လောက်ပါမလဲအဲ့ပါတဲ့ထက်မှာကျွန်တော်တို့ရဲ့တိုင်းရင်းသားတွေကပါဝင်မှုကဘယ်လောက်ရှိတယ်လဲဆိုတော့လေကျွန်တော်တို့မသိဘူးအဲ့တော့ကျွန်တော်ဒီမနေ့ကတက်တဲ့ထက်မှာပြည်သူလွတ်တော်ကတိုင်းရင်းသားရေးကော်မတီကဥက္ကဋ္ဌပေါ်လီမြူသားပါအဖွဲ့ချုပ်ကနေပြီးတော့ဒီဥခုံမောင်တောင်းလဲပါပါတယ်သူကိုယ်တိုင်လည်းဒီစုဖွဲ့မှုတွေနဲ့ပတ်သက်ပြီးရွေးချယ်မှုနဲ့ပတ်သက်ပြီးတော့ဘလို့မူဝါဒနဲ့သွားနေတယ်လဲဆိုတော့လေသူလည်းမသိဘူးအဲ့တော့ဘုပွင့်ဘာလုံးနေတယ်လဲမသိဘူးကျွန်တော်ညှိနှိုင်းတိုင်မလဲမရှိရနဲ့ဒီညီလာခံဒီကကြာမဟာခမရတို့ပါတဲ့ကလာခဲ့ပါအောင်ဒီလူပါခဲ့တာမျိုးဆိုရင်တော့တော်တော်လေးဟိုဖြစ်ခဲ့တဲ့ဆန်းလို့ဖြစ်သွားပါလိမ့်မယ်နော်
ကဲဆိုဒီတော့ဒီဥလာစောတို့ဒီတိုင်းသားနိုင်ငံရေးပါတီတွေတိုင်းသားလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ခုနပြောသလိုပေါ့နော်27ရာစုပင်လုံးနီလာခံမှာပွင့်လင်းမြင့်တာမှုရှိလာဖို့အလုံးပူးပေါင်းပါဝင်လှန်နိုင်ဖို့အတွက်ဘလို့ဆောင်ပူးပေါင်းပြီးတော့ဆောင်ရွက်သွားဖို့အစီအစဉ်လေးရှိမလဲရှင
်ကျွန်တော်တို့ကတော့လေဒီဖြစ်စဉ်ဟာအမတန်အရေးကြီးပါတယ်နော်ပမာဒီမှာဒီဒီမိုကရေစီအပြောင်းအလဲကာလတစ်ခုမှာတိုင်းရင်းသားပြဿနာပေါ့လေကျွန်တော်ပြည်တွင်းညီညာရေးပြဿနာကိုပေါ်ဆောင်ဖို့အတွက်အမတန်သမိုင်းဝင်ပွဲကြီးပဲအဲ့တော့ဒီထက်မှာတိုင်းရင်းသားတွေရဲ့ခန့်ကဏ္ဍဟာကြည့်မမကိုရှိနေရမှာပဲ။ဘာလို့ဆိုဒီကိစ္စတိုင်းရင်းသားလက်နက်ကင်ဒေါ်လာကြီးတိုင်းရင်းသားတွေအခွင့်အရေးဆွေးနွေးရမယ်ဆိုတဲ့ခါကျတော့တိုင်းရင်းသားပြည်သူတွေကရွေးချယ်တင်မြှောက်ထားရဲ့ legitimacy ရထားတဲ့တိုင်းရင်းသားလွှတ်တော်မှတ်တည်ရဲ့အခန့်ကဏ္ဍအရေးကြီးပါတယ်။အဲ့ဒါကိုတော့အတိအမှတ်ပြုဖို့လိုပါတယ်
။ဟုတ်ကဲ့ဒီပြည်တော်စုငင်းချမ်းရင်းဒီလာကန်ပေါ့နော်27ရာစုပင်လုံးဒီလာကန်ကိုအခုလ31ရက်နေ့မှာကျင်းပမယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့တိုင်းရင်းသားဒီအဖွဲ့တချို့ဘက်ကနေပြီးတော့ပေါ့နော်ဒီအသိမဖြစ်သေးဘူးဆိုပြီးတော့ဒီအတန်ဒီလဲထွက်လာတာရှိပါတယ်။ဆိုတော့ဒီအပေါ်မှာရောဦးလာစောတို့ဘယ်လိုမြင်ပါလဲရှင
့်။ကျွန်တော်တို့လည်းအဲ့ဒါလက်ခံပါတယ်နော်အသိမပြည့်သေးဘူးဆိုတာကျွန်တော်တို့ဒီဟာကြီးကိုတော့ဟိုချက်ချင်းပေါ့လေဟိုတေးချပြင်ဆင်မှုမရှိပဲ in rush ပေါ့လေအဲ့ဒါမျိုးလောက်တာမျိုးတော့ကျွန်တော်တို့လည်းမဆိုင်ဘူး။တော့ကျွန်တော်တို့အဲ့ဒီအာဘော်မျိုးကိုကျွန်တော်တို့မှရာရာညီလာခံမှလည်းကျွန်တော်တို့ကြားခဲ့ရပါတယ်။အဲ့တော့အသေးချာပြင်ဆင်ပြီးညှိနှိုင်းပြင်ဆင်ပြီးမှလုပ်ကျင်ကြပါတယ်။တလားနောက်ကျတဲ့အတွက်လည်းဘာမှထိခိုက်မရှိပါဘူး။အဲ့တော့ပြင်ဆင်ပြီးတော့မှလုပ်တာကောင်းပါတယ်။နောက်တော့အဲ့ဒါကိုပဲကျွန်တော်မျှော်လင့်ပါအခုဆိုရင်သူ UPDJC မှာပါတယ်ဥက္ကမောင်တော့ကလည်းပြောတယ်ဟိုကသူကတော့အရင်တော့ကဥသိမ်းစင်လက်ထက်တုန်းက framework ကြီးကိုဒီ framework ထဲမှာဒီ composition ပေါ်လေစုဖွဲ့မှုအနေထားကိုဂိုင်ပြီးပြောတယ်ဒါပေမဲ့ကျွန်တော်တို့ဒီလောလောဆယ်မှာတော့ဒီဆက်ဆက်ဒုတိယဘက်ထက်မှာကျွန်တော် framework ညှိနှိုင်းမှုတွေလုပ်မယ်လို့ပြောတယ်။အဲ့ဒါကိုကျွန်တော်တို့စောင့်ကြည့်ပါတယ်။နောက်တစ်ခုကချုပ်တော်ထဲမှာရှိတဲ့အမတ်တီအများစုကဒီဟာကိုဘာမှမသိဘူးခင်ဗျ။အဲ့တော့တိအောင်ဘယ်လိုလုပ်အောင်မလဲဆိုတာကို ဒါဆိုရမှာလဲတာဝေါ်ရှိပါရဲ့เนาะကျွန်တော်တို့ထုတ်တော်ထဲမှာခုခုပုံပြုံပုံစံတစ်ခုခုနဲ့ရှင်းလင်းမျိုးဖူမျိုးတွေနောက်တစ်ခုကလွှတ်တော်ရေးရာကော်မတီထဲမှာဒါကိုပွင့်ပွင့်လင်းလင်းရှာပြီးဆွေးနွေးမှုတွေကလိုအပ်ပါတယ်အဲ့တော့အဲ့ဒါမျိုးတွေမတွေ့ရတော့တော်တော်လေးစိတ်ပျက်ဖို့ကောင်းပါတယ
်ဟုတ်ကဲ့ခုဒီငင်းချင်းရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေမှာဒီထက်ပိုပြီးတော့ပွင့်လင်းမြင့်တာမှုရှိစေခြင်းနဲ့တိုင်းဒေသနိုင်ငံရေးပါတီတွေကရောလွှတ်တော်ကိုယ်စားလှယ်တွေကရောဒီသဘောထားရှိတယ်လို့ပြောလို့ရမလားရှင
်ဟုတ်ပါအဲ့အဲ့ဒါပါပဲဒီတို့လည်းပြောရင်အဲ့ဒါပါပဲပြည်ထောင်စုတစ်ခုလည်းပြဿနာကြီးဆိုမဲ့တကယ်ခံစားနေရတာကတိုင်းရင်းသားတွေနော်ဒီပြည်ရင်းညံ့ဆိုတာတကယ်ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဖြစ်နေတာတိုင်းရင်းသားတွေကမဖုံဖြိုတာပြည်ရင်းစရဲ့တန်ကိုအကြီးကြီးခံရတာတိုင်းရင်းသားဒေသတွေပဲအဲ့တော့တိုင်းရင်းသားမတ်တွေကကျွန်တော်ပူပြီးခံစားတယ်အဲ့တော့ကျွန်တော်ဒီထဲမှာစိတ်ရောကိုပါတကယ်မြုံနှံ့ပြီးတော့ကျွန်တော်လှုပ်လှုပ်ရှင်တယ်အဲ့တော့ဘယ်လိုလုပ်ရမလဲကျွန်တော်ခက်ခဲတာဘာလဲဆိုတော့ဝေဝါတဲ့ခါကျတော့ကျွန်တော်ဘက်ကဝင်ပြီးစဉ်းစားကြည့်ပါ
ဟုတ်ကဲ့ရှင်ဥလှဆိုအခုလို့ဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်